ဆီးရီးယားနိုင်ငံတွင်ဖြစ်ပေါ်နေတဲ့ပြည်တွင်းစစ်ဆိုင်ရာကုလသမဂ္ဂလူကြီးကောင်စီအစိုးရမှကျန်းတရက်ကိုရုရှားနဲ့တရုတ်နိုင်ငံတို့ကကြတာပေးနေကဖူးတွဲဖီတိုအာနာတုံးပေးချပြောရတယ်။အဲဒီဆုံးဖြတ်ချက်ဟာဆီးရီးယားနိုင်ငံကစစ်ဖြစ်ပေါ်နေတဲ့အနောက်မြောက်ပိုင်းဒေသအတွင်းအဖြစ်ခက်ရစေရရှိပုံနဲ့အီတလီပြည်နယ်အတွင်းဒေသချင်းစာနာထောက်ထားရေးဆိုင်ရာဝန်ထမ်းတွေဒေသအတွင်းအသားစီးမှုရှိတဲ့ဝန်ရောက်ခွင့်ပေးဖို့ရည်ရွယ်ခဲ့တာပါ။ဆုံးဖြတ်ချက်မူကြမ်းကဘယ်လ်ဂျီယမ်ဂျာမနီနဲ့ကွေးနိုင်ငံတို့ကဥဆောင်တင်သွင်းခဲ့တာဖြစ်ပါတယ်။ကုလသမဂ္ဂဆိုင်ရာဂျာမနီတမန်ကြီးခရစ်စတိုဟူဂျန်ကလူမျိုးရေးကောင်စီနဲ့နှုတ်ဆက်နေလို့မရပဲအရေးယူဆောင်ရွက်ရမှာဖြစ်ကြောင်းဒီအတွက်အထူးကရစိမ့်နဲ့လူသားချင်းစာနာမှုဆိုင်ရာဆုံးဖြတ်ချက်မူကြမ်းကိုတင်သွင်းရခြင်းဖြစ်ကြောင်းပြောပါတယ်။ရုရှားနိုင်ငံကတော့ဒီဆုံးဖြတ်ချက်မူကြမ်းဟာအခြားဘက်သမားတွေကိုတိုက်ခိုက်ချေမှုန်းနေတာကိုလက်လျူရှုထားတာဖြစ်ပြီးရှုံးနိမ့်မှုဘက်ကသာဦးတည်နေတာဖြစ်ကြောင်းပြောပါတယ်။ရရှိနိုင်ငံကဆီးရီးယားစစ်ပွဲ2011ခုနှစ်မှာစတင်ခဲ့ခြင်းကစလို့ဗီဒီယိုအနာသုံးပြရာ13ချိန်ရှိပြီဖြစ်ပါတယ်။ရရှိနဲ့တရုတ်နိုင်ငံတို့ဟာဂျာမနီ၊ဘယ်လ်ဂျီယမ်နဲ့ကွေးတို့ဦးဆောင်တဲ့နယ်ဆုံးဖြတ်ချက်မူကြမ်းအစားသူတို့နိုင်ငံကိုယ်တိုင်ဆုံးဖြတ်ချက်မူကြမ်းတစ်ခုတင်သွင်းခဲ့ရမှာသူတို့ကိုယ်တိုင်ပေးတဲ့ထောက်ခံမဲ့နမိတာရရှိခဲ့ပါတယ်။ရရှိကျော်တော်ကံပြုထားတဲ့ဆီးရီးယားလေတပ်ဟာအတိုက်ခံတဲ့နောက်ဆုံးချိန်ကိုယူထားတဲ့အီတလီဒေသအတွင်းလေကြောင်းကစစ်ဆင်မှုတွေလုပ်နေတာသာနဲ့ချီကြောင်းမြင်ခဲ့ပြီးဖြစ်ပါတယ်။အီတလီပြည်နယ်အတွင်းဒေသတွေ3သန်းကျော်ရှိပြီးနိုင်ငံတွင်းတခြားဒေသစီကဆစ်ဆောင်လာတဲ့ဆီးရီးယားပြည်သူတွေကမကအဲ့ဒီပြည်နယ်ဟာနိုင်ငံခြားသားတိုက်ခိုက်ရေးသမားတွေနဲ့အခြားဘက်သမားတွေခုံလုံနေတဲ့ပြည်နယ်လည်းဖြစ်ပါတယ်။